တယောက်ကကွန်ပျူတာရှေ့မှာတနေ့ကို3နာရီကျော်ထိုင်နေဆိုရင်ဆံဝင်နေအခေါ်ရကတော့အဲ့ဒီလူဟာကွန်ပျူတာဗီရှင်းစင်ဒရ ோம் လို့ခေါ်တဲ့မျက်စိရောဂါလက္ခဏာတစ်မျိုးကိုခံစားရဖို့များတယ်လို့ဆိုပါတယ်။ဒေါက်တာမိုက်ကယ်ဒူနတ်ဟာအမေရိကန်မျက်စိကုဆရာဝန်များအသင်းကပ
ါ It causes fatigue, it can cause headaches, cause neck ache, back ache and it can cause things like diplopia or double vision.And intermittent blur.
အဲ့လိုဖြစ်ရင်ပင်မနှွမ်းနေမယ်။ခေါင်းကိုက်မယ်၊ဂုတ်တွေပါရီကိုက်မယ်။နောက်ကျော့တက်မယ်ပေါ့ဗျာ။အဲ့ဒါတွေပြင်အမြင်အာရုံတွေနှစ်ထပ်ဖြစ်လာတာတို့ဂျိုကြားဂျိုကြားအမြင်မကြည်လင်တာတို့ဖြစ်တတ်ပါတယ
်။ဒေါက်တာရေချယ်ဘစ်ရှော့ကတော့ Washington DC မြို့အမျိုးသားကျန်းမာရေးအကြံပေးဌာနကအကြည့်အကဲပါ
။ This isn't damaging the eyes. It's not producing a disease.like we would talk about glaucoma or diabetic retinopathy it's not a disease like that
ဒါကမျက်စိကိုပျက်စီးစေတာတော့မဟုတ်ပါဘူးရှင်ရေတိမ်းတို့မျက်စိအာရုံကြောပျက်စီးတာတို့လိုယောဂမျိုးလည်းမဟုတ်ပါဘူးဒါကမျက်သားလွာကအရေးကြီးခန်းချောက်တာတို့မျက်လုံးကတဏှာရာကိုကောင်းကောင်းအာရုံစိုက်ပြီးတော့မကြည့်နိုင်တာတို့လောက်ပါပဲ
လူတွေကကွန်ပျူတာစပွဲပေါ်မှာတခုခုကိုအာရုံစိုက်ကြည့်မိပြီဆိုရင်မျက်တောင်တင်းမခတ်ကြတော့ဘူးအဲ့ဒါကြောင့်မျက်လုံးခန်းချောက်တာနဲ့ပင်ပန်းနွမ်းနေတာတွေဖြစ်ကုန်ကြတယ်လို့ဆိုပါတယ်
There's a muscle in the eye that focuses the eye on whatever you're looking at. The computer terminal is typically further away than a book. Okay.
ကိုဘာကိုကြည့်နေတယ်ဆိုတာကိုအာရုံစိုက်နိုင်တဲ့ကြွက်သားတွေမျက်လုံးထဲမှာရှိတယ်။ကွန်ပျူတာတင်ထားတဲ့စပွဲကတမယိုးကြစာအုပ်တွေနဲ့စာရင်ပိုလှမ်းတဲ့နေရာမှာရှိပေမဲ့တနေရာတွေကိုကြာကြာစိုက်ကြည့်နေတယ်ဆိုရင်အဲ့ဒီကြွက်သားတွေကညောင်းလာတတ်တယ်
။ဒီယောဂလက္ခဏာကလူကြီးတွေအကြားလှုပ်အားနဲ့တင်ကြားနိုင်မှုအနေအထားတွေလျှော့ကျစေနိုင်ပြီးကြောင်းတက်နေကြတဲ့ကလင်းငယ်တွေအကြမ်းမှာလည်းအရင်ချင်းကြဆင်းနိုင်တယ်လို့ဒေါက်တာဒူနတ်စ်ကပြောပါတယ
် The fact is that even children now are on computer terminals for a long periods of time and many of them are playing games and other device using handheld devices that put strain on their
ပြဿနာကဘာလဲဆိုတော့ကလေးတွေကလည်းကွန်ပျူတာပေါ်မှာအချိန်အကြာကြီးရှိနေကြတယ်နောက်အများစုကဗီဒီယိုဂိမ်းကစားစရာတွေကိုကစားကြတယ်ဆိုတော့သူတို့မျိုးလုံးအမြင်အာရုံကိုထိခိုက်စေတာပေါ့
ပုံနှိပ်စာသားတွေကိုကြည့်တာနဲ့ကွန်ပျူတာတွေပေါ်ကစာတွေကိုဖတ်တာမတူဘူးဆိုတဲ့အချက်ကိုတော့ဆရာဝန်တွေကသဘောတူကြပါတယ်။ပုံနှိပ်စာသားတွေကကြည့်ရတာကိုလွယ်ကူပြီးကွန်ပျူတာမှန်သားပေါ်ကစာသားတွေကတော့အမြင်အာရုံကြည်လင်ဖို့အတော်လေးအာရုံစိုက်ကြည့်ယူရတယ်လို့ဆိုပါတယ်
။ It does have to do with optimizing contrast, optimizing lighting and decreasing disturbances like glare disturbance can be you know that can cause strain.
အဲ့ဒါကတော့အာရုံကြည်လင်အောင် light လုပ်ပေးနေကြမလို့ပါဘူး။အလင်းရောင်များလာအောင်လိုက်လုပ်ပေးတာတို့မျက်လုံးစူးအောင်လုပ်တာတွေဟာအမြင်အာရုံကိုထိခိုက်စေပါရဲ့ရှင်
။ဒါပေမဲ့လူငယ်တွေဟာများလာနေတဲ့ပြဿနာတွေကြားမှာနေထိုင်နေကြရတယ်ဆိုတာအထောက်အထားတွေကပြသနေတယ်လို့ဒေါက်တာဒူနတ်စ်ကပြောပါတယ်
။ We're finding now more and more children are becoming nearsighted because of the excessive close work on handheld devices.
လူငယ်တွေအများစုကဒီလက်ကင်ကွန်ပျူတာဂိမ်းကစားစရာတွေနဲ့အချိန်ကြာကြာကစားလာကြတော့များတဲ့အခါကျတော့သူတို့တွေကတဖြည်းဖြည်းနဲ့သူတို့တွေကတဖြည်းဖြည်းအနည်းကြီးလောက်ပဲရတော့တာကိုတွေ့ရတယ်
။လွယ်ကူတဲ့အဆင့်ကလေးတွေကိုလှုပ်ယုံနေတဲ့ဒီကိစ္စကိုဖြေရှင်းနိုင်တယ်ဆိုတာဆရာဝန်တွေကပြောပါတယ်။ဥပမာအားဖြင့်လုပ်ငန်းအလိုက်တက်ရတဲ့မျက်မှန်တွေကိုတတ်တာမျိုးပါ
။ There's a new sort of kind of glasses that have developed called occupational glasses where instead of the traditional distance glasses at the top
အခုဆိုရင်တမယိုးကြအနည်းကြီးနဲ့အဝေးကြီးမျက်မှန်တွေတက်ကြမယ်အစားကိုလှုပ်တဲ့အလုံးနဲ့ဆိုင်တဲ့အနီးအဝေးကြီးမျက်မှန်ဒါမှမဟုတ် trifocal လို့ခေါ်တဲ့အဝေးအနီးကြီးအပြင်ကွန်ပျူတာပါတွဲပြီးတော့ကြည့်လို့ရတဲ့မျက်မှန်မျိုးတွေပေါ်လာနေပါပြီ။အဲ့ဒီကွန်ပျူတာကြည့်နိုင်တဲ့မျက်မှန်သားကိုတော့ထိပ်ပိုက်မှတက်လေရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ကွန်ပျူတာကိုကြည့်တဲ့အခါအပေါ်ပိုင်းကိုကြည့်လေရှိကြတာကြောင့်ပါ။စာဖတ်တဲ့အပိုင်းကတော့အောက်မှထားကြတာပေါ့လေ
။မျက်လုံးမခန့်ချအောင်မျက်စင်းခတ်တာမျိုး15မိနစ်တခါလောက်အနားယူပြီးတခြားဘက်ကိုပြောင်းကြည့်တာမျိုးတွေလုပ်တင်တယ်လို့လဲဆရာဝန်တွေကအကြံပြုပါတယ်။ဒါ့အပြင်နောက်တစ်ခုလုပ်နိုင်သေးတာက
Make sure that the height of your computer terminal is at the right height. You want it about 4 inches below your line of sight. So you don't want to be looking up.
ကွန်ပျူတာတင်းတဲ့ဇပွဲနဲ့ကွန်ပျူတာမှန်သားပြင်ဟာသူရှိတဲ့အမြင့်မှာရှိနေဖို့လိုပါတယ်။ဒီကွန်ပျူတာတင်းတဲ့ဇပွဲကလည်းကိုယ့်မျက်လုံးမြင်ကွင်းရဲ့လေးလက်မှအောက်လောက်မှာရှိတင်ပါတယ်။ဆိုလိုတာကလူတယောက်ဟာကွန်ပျူတာကိုမော့ကြည့်နေရတဲ့အနေအထားမျိုးမဖြစ်တင်ပါဘူး
။ Computer Vision Syndrome လို့ခေါ်တဲ့ကွန်ပျူတာအကြည့်လွန်ရာကဖြစ်လာတဲ့ဒီပြဿနာကိုကုသဖို့လွယ်ကူပေမဲ့လည်းအခုနောက်ပိုင်းရုပ်မြင်သံကြားအစီအစဉ်တွေကွန်ပျူတာထဲမှာကြည့်လို့ရလာနေတာနဲ့လက်ကင်လျှက်စစ်ပစ္စည်းအသေးလေးတွေပေါ်များလာတာတွေကြောင့်အခြေအနေတွေဟာပိုပြီးတော့ဆိုးလာနိုင်တယ်လို့ဆရာဝန်တွေကခန့်မှန်းထားကြပါတယ်ခင်ဗျာ။